ိုင်ငံတော်တမနာရဲ့နောက်ဆုံးထုတ်ပြန်တဲ့လူငယ်ချမ်းသာကွင်းအရာနိုင်ငံရေးအကျဉ်းသားတချို့လည်းထပ်မံလွတ်မြောက်လာပါတယ်။အမှုရင်ဆိုင်နေရာဆဲလူပေါင်း100ကျော်တို့ဟာလည်းချုံနောင်ခံထားရကနေလွတ်မြောက်လာကြပါတယ်။နောက်ထပ်အကျဉ်းသားတွေလွတ်မြောက်အောင်မယ်လို့လည်းလက်ကျန်နိုင်ငံရေးအကျဉ်းသားစီစီရေးကော်မတီဝင်တွေကလည်းမျှော်လင့်နေကြတာဖြစ်ပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ထိုင်းခြေဆိုင်သတင်းတောင်မှအေးအေးမှကသတင်းပေးပို့ထားပါတယ်။
နိုင်ငံတော်တမရရဲ့ပြည်ထောင်လွတ်ငင်းခွင့်အမိန့်အရဒီဇင်ဘာလ31ရက်နေ့မှာပြန်လည်လွတ်မြောက်လာတဲ့အကျဉ်းသားတွေကနိုင်ငံရေးအကျဉ်းသား5ဦးသာလွတ်မြောက်လာသေးကြောင်းပုံမှန်18ခွင့်ပြုမိတ်မရပဲစီတန်းလမ်းလျှောက်မှုပုံမှန်505ခခွေစူပူအောင်လှုပ်ဆောင်မှုနဲ့ဖမ်းဆီးထားသူတွေကတော့130ခန့်ပြန်လည်လွတ်မြောက်လာတယ်ဆိုပြီးနိုင်ငံရေးအကျဉ်းသားများစီစဉ်ရေးကော်မတီကတာဝန်ရှိသူတဦးဖြစ်တဲ့ကိုသက်ဦးကပြောပြပါဗျာ
။လွတ်လာတာအကုန်စေရ5ယောက်ပဲ။တောင်ကြီးထောင်ဝါ1ယောက်၊ကင်းစိန်ထောင်ဝါ1ယောက်ဘောနိုင်ထောင်ဝတေရောက်9ယောက်ဒါမင်းနဲ့အခု35ယောက်ကျန်တယ်ထောင်ထဲမှာဒီ95ကလေးနဲ့ဥစ္စာကသူကရောက်130လီကာဖြစ်တယ်အဲ့ဒါကိုကြတော့ကျွန်တော်တို့ကစရင်းနှစ်ခုခွဲတာအချုပ်နဲ့အမှုရှင်ဆိုင်စဲဆိုတဲ့စရင်းကရောက်100လီကာရှိတယ်အဲ့ဒီကနေသူက130လောက်လွတ်တယ်80လောက်ကျန်နေခဲ့ကျန်နေခဲ့တယ်ဆိုတာကဘာကြောင့်ကျန်လဲဆိုတော့သူတို့ကအခုပယ်ဖြတ်တဲ့ဆိုတဲ့ဥစ္စာက905နဲ့ဒီပုံမှန်ဆက်စ်ပေါ့အဲ့ဒီတည်းမှာမပါတဲ့နဲ့အခြားပုံမှန်နဲ့ဆွဲထားတဲ့လူဆိုရင်အဲ့ဒီပုံမှန်အရာသူကကျန်တာဖြစ်တယ်ဟိုလေးလေးခွန်ပေါ့လယ်သမားတွေဒါမျိုးတွေကျန်ခဲ့တယ်အဲ့ဒီလေးလေးခွန်တက်တဲ့ဥစ္စာအများကြီးက ERV တိုင်းမှာလယ်သမားတွေနဲ့ပတ်သက်တဲ့ဥစ္စာတက်တယ်သူကအခုနိုင်ငံတော်သမားရဲ့ပြဌာန်းတဲ့ဒီပုံမှန်6ခုဥစ္စာသမားတွေကပြုတ်သွားပြီးတော့အဲ့ဒါအင်းနဲ့တွဲထားတဲ့ပုံမှန်တွေရဲ့အကျိုးခံစားမှုမရပဲနဲ့သူတို့ကထောက်ထဲမှာဆက်နေ
နောက်ထပ်ကြံနေသေးတဲ့အကျဉ်းသားတွေကိုတော့ဇန်နဝါရီလပထမပတ်ထဲမှာပဲပြန်လွှတ်ပေးဖို့အတွက်တင်ပြထားတယ်ဆိုပြီးကိုသက်ဦးကဆက်ပြောပြပါဗျ
။ပြောထားတာရှိတယ်အဲ့ဒါကိုကျွန်တော်တို့ကအခုဇန်နဝါရီလပထမပတ်မှာလွှတ်လာမယ်လို့မျှော်လင့်ထားတယ်။စောင့်ကြည့်နေပြီးတော့ကျွန်တော်နိုင်ငံကော်မတီမှာနိုင်ငံကော်မတီကဖြတ်တော့မဖြတ်သေးဘူး။အဲ့ဒီမှာဆက်လက်ပြီးတော့ဥပမာကြံနေခဲ့အောင်မယ်ဆိုရင်ဒါလိုဆက်လက်တက်ကြပြီးတော့တောင်းအောင်ပါပေါ့
။လေယာမြေသိမ်းဆီခံနိုင်ရမှုနဲ့ပတ်သက်ပြီးဖမ်းဆီးခံနိုင်ရသူတွေကမိတိလာခရိုင်တာစီမြို့နယ်ဟန်စာရဲစခန်းပိုင်လယ်မြေအတွင်းထွန်းနှုတ်တိုက်ပွဲဆင်နွှဲခဲ့တာကြောင့်ဆိုပြီးဒီဇင်ဘာလ23ရက်နေ့ကထောင်နဲ့3နှစ်နဲ့3လချခံနိုင်ရတဲ့ရမဲသိမ်းလူမှုကွန်ရက်ကမတ်တနာအောင်အပါဝင်3ဦးနဲ့နေပြီးတော့ဝဲကြီးကျေးရွာကကျေးရွာသား22ဦးကတော့ပြန်လည်လွတ်မြောက်လာခြင်းမရှိသေးကြောင်းတက်ကြွလှုပ်ရှားသူတဦးဖြစ်တဲ့ကိုသိမ်းအောင်မြင့်ကဆိုပါတယ်
ကိုယ်လေးပါစီရသူကလည်းမလွတ်လာဘူးအဲ့ဒါကအဲ့ဒီအသေးသမီးကတော်တော်အချင်းချင်းစိုးရချမ်းမာကြီးမတ်တန်တာတဲ့သူကဒီဟိုငါးငါးခါးကြီးကျန်းနေတနေ့တုန်းရညနေမှာ6ကြိတ်ကတနေ့ပြီးတော့79ဆိုတဲ့ရာ3လအဲ့ဒီကနေလည်းသူတို့နဲ့ဒီပွားပြီးတော့ကုညီတဲ့သူရှိတယ်တန်ကူအန်အန်တရပဲအဲ့ဒီလူငယ်ကကိုမင်းဆိုရယ်သူကညနေနဲ့3လအဲ့မှာသူတို့နဲ့ဒီအဲ့လေသမားဥပုဆိုတာဝင်ကုညီတာတော့ဒါသူတို့လေဒီအကိစ္စတော့သူတို့ကလည်းဝင်လို့တော့အဲ့လေသမားကခနေ6လမှမလွတ်လာသေးဘူးလေဟာလားလေငါမျိုးလိုရပြီပေါ့မှာအဲ့ဒါသူကတော့ဟိုပြန်ပြောရင်ဟိုထောင်ကြပြီလားပေါ့မှာအဲ့ဒါဝေးကြီးကကိုယ်ကိုလက်တွေကသူတို့အမှုရှင်ဆိုင်နေရဆဲပဲပေါ့နော်
ဇန်နဝါရီလတရက်နေ့မှာတော့ထိမ့်သိမ့်ခံရတဲ့စစ်ထောက်လမ်းကြီးဟောင်းနေတဲ့ကတချို့ပြန်လွတ်ပေးတယ်ဆိုပြီးသတင်းတွေထွက်ပေါ်ပြီးမဲ့အတိအကျနိုင်ခြင်းမရှိသေးပါဘူးကိုတက်ဦးပြောပြတာက
ဒါမဲ့ဒီနေ့လွတ်တယ်လို့သတင်းတော့ကြားတယ်ဒါပေမဲ့ confirm တော့မဖြစ်သေးဘူးဒီနေ့လွတ်တယ်ဆိုတာဒီလိုပါဟိုအနေချင်းလွတ်တယ်လို့ကြားတယ်ဒီကိစ္စအတိအကျကဘာမှထပ်မဝင်တာတော့
သမရဦးသိန်းစိန်လက်ထက်မှာလူငယ်သက်တာခွင့်လူငယ်ချမ်းသာခွင့်ဖြစ်တဲ့လူငယ်ခွင့်စတဲ့အမိတွေနဲ့အကျဉ်းသားတွေကိုပြန်လွှတ်ပေးခဲ့တာ15ကျင်ရှိပြီဖြစ်တယ်လို့အဲ့ဒီထဲကရာဇဝတ်မှုနဲ့အကျဉ်းကျသူပေါင်းတောင်းတဲ့ချီပြီးပြန်လွှတ်ပေးတဲ့ထဲမှာနိုင်ငံရေးအကျဉ်းသားတစ်ထောင်ကျော်ပြန်လည်လွတ်မြောက်လာခဲ့တာဖြစ်ပါတယ်တချို့ကတော့အမှုရင်ဆိုင်နေရဆဲဖြစ်လို့နိုင်ငံရေးအကျဉ်းသားတွေရဲ့စည်ရင်နဲ့ထည့်သွင်းလို့မရသေးကြောင်းနိုင်ငံရေးအကျဉ်းသားများစီစဉ်ရေးကော်မတီကပြောပါတယ်ရှင်